ချင်းပြည်နယ်မတူပီမြို့မှာအရက်သားတအူအောက်တိုဘာလ10ရက်မနေ့ကစိုက်ပျိုးခြံသွားရင်မြေမြုံမိုင်းနှင်းမိလို့တေဆုံးသွားတယ်လို့ဒေသခံတအူက VOA ကိုပြောပါရယ်စစ်တပ်ကပိတ်ထားတဲ့မတူပီမြို့အဝင်အထွက်ဂိတ်တွေကိုတော့ဒီတစ်ပတ်ထဲမှာပဲပြန်ဖွင့်ပေးနေပါပြီဒါပေမဲ့အသွားအလာတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးနေသေးပါဒီလိုမတူပီမြို့ကအခြေအနေကိုကျွန်တော်ဒီအလိမ္မာကပြောပြမှာပါရှင
်မတူပီမြို့3မိုင်အကွာလောက်လဲမြို့ကြောင့်တရာအနီးတစ်ဝိုက်မှာဒေသခံတအူအောက်တိုဘာလ10ရက်မနေ့ကမြေမြုပ်မိုင်းနေပြီလို့သိဆုံးသွားတယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။မတူပီမြုပ်နေ3-4မိုင်လောက်အကွာပါပေါ့။တော့အဲ့ဒီမတူပီမြုပ်နေပတ်ဝန်းကျင်လောက်မှာပဲသူတို့6ရက်ထုံထားတဲ့မိုင်းကိုနေပြီးတော့သိဆုံးသွားလို့တင်းကျွန်တော်တို့လည်းအဲ့လိုပဲတင်းကြထားတာဗျာ။6ရက်သူတို့ပြောမလဲသူတို့အထုတ်ရှားနေပတ်ဝန်းကျင်မှာလည်းအဲ့ဒီမိုင်းကလည်းပေါက်သွားတယ်လို့
အသက်40ဝန်းကျင်အမျိုးသားတဦးဟာဝအူခြံသွားရင်လည်းမြေမြုပ်မိုင်းနှင်းမိတာပါမိုင်းနှင်းမိတဲ့ဒဏ်ရာနဲ့တွေးထွက်လွန်ပြီးတေဆုံးသွားတာလို့ဒေသခံတဦးက VOA ကိုခုလိုပြောပါတယ
်မနေ့ကမတူပီမှာဟိုသူတို့ကလမ်းဖွင့်တော့ဒီထက်ဆိုကျွန်တော်ဝအူခြံကိုသွားတဲ့ဟိုဘောပြည်သူတယောက်ပေါ်တော့မိုင်းနှင်းပြီးခါမှာအဲ့လိုတွေးထွက်လွန်ပြီးတော့ဆုံးသွားတာဒီတူထောင်ထားတဲ့မိုင်းတွေလည်းဆိုကျွန်တော်ကျွန်တော်စစ်ကောင်စီထောင်ထားတဲ့မိုင်းလိုပဲကျွန်တော်ထင်တယ်စစ်ကောင်စီထောင်ရှားရနေရပဲပေါ့အဲမိုင်းနည်းတဲ့ဖြစ်စဉ်လေးတွေရှိတဲ့ကြောင့်ကျွန်တော်တို့ဒီတူရဲ့အတွက်တော့အလိုသွားလာမှုကြောင့်အန္တရာယ်ရှိတာပေါ့လုံခြုံမှုမရှိဘူးလို့ခံစားတာနော
်မြေမြုပ်မိုင်းပောက်ကွဲတဲ့နေရာဟာစစ်တပ်တပ်ဆွဲပြီးလှုပ်ရှားခဲ့တဲ့နေရာဖြစ်တာကြောင့်မြန်မာစစ်တပ်ထောင်ထားတဲ့မိုင်းတွေဖြစ်နိုင်တယ်လို့ CDF မတူပီနဲ့ဒေသခံကခန့်မှန်းပြောဆိုတာပါview အနေနဲ့တော့တိကျအတိပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းဒီကိစ္စကိုသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒေသခံကာကွယ်ရေးတပ်တွေချင်းကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်လေရှိတဲ့မတူပီမြို့တဝိုက်မှာမြေမြုပ်မိုင်းတွေထောင်တာမိုင်းဆွဲတိုက်ခိုက်တာတွေဖြစ်လေရှိသလိုလက်နက်ကြီးလက်နက်ငယ်တွေပစ်ခတ်တံတွေလည်းမကြာကြားရလေရှိပါတယ်စက်တင်ဘာလတတိယဘက်ကမတူပီမြို့အဝင်အထွက်တွေကိုစစ်တပ်ကပိတ်ဆိုးခဲ့ပြီးအောက်တိုဘာလ10ရက်နေ့ကပြန်လည်ဖွင့်ပေးတယ်လို့ဒေသခံတွေကပြောပါရယ်ကျေးရွာကနေလာတဲ့သူဆိုရင်ပိုပြီးတင်းတင်းကြပ်ကြပ်အသေးစိတ်စစ်ဆေးတာတွေလုပ်တယ်လို့လည်းဒေသခံတယောက်ကပြောပါရယ
်မြို့ထဲဝင်ဖို့ကြတော့သူတို့လမ်းပိတ်ထားပါတော့သုံးပတ်ကျော်ကြာဆယ်ရက်10ရက်နေ့ကနေစပြီးတော့ဖွင့်လာပါတော့အဲ့ဒါကျွန်တော်တို့ဟာလမ်းကြောင်းသွားနိုင်ပါတော့သွားလာပေမဲ့လည်းသူတို့စစ်ဆေးဖို့တွေရှိတယ်အခုကဒါပေမဲ့ဒီခက်ကတော့တော့မတော်သေးဘူးဖယ်လူနာကြီးကတော့ဟိုတော့တော့အခြေအနေရှိတယ
်မြို့အဝင်အထွက်ကိုပြန်လည်ဖွင့်ထားပေမဲ့လုံခြုံရေးအခြေအနေတင်းကျပ်တာကြောင့်ရောဖမ်းဆီးစစ်ဆေးမှုတချို့ရှိတဲ့အတွက်လောလောဆယ်မှာကြေးရွာတွေကနေကန်တွေမတူပီမြို့ပေါ်ကိုတိတ်သွားလာမတူပီမြို့ပေါ်ကိုတိတ်မသွားလာရဲကြသေးဘူးလို့ဒေသခံတွေကပြောပါတယ်ရှင်